2020ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှအလူခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့ဆက်ဆွဲခံနေရတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကဆက်ပြီးအလေးပေးဆောင်ရွက်ဖို့လိုတဲ့အကြောင်း AI နိုင်ငံတကာလွတ်ငြိမ်းချမ်းသာခွင့်အဖွဲ့ကတိုက်တွန်းလိုက်ပါတယ်အထူးသဖြင့်ကမ္ဘာမှာလူသားချင်းစာနာမှုဆိုင်ရာအကြီးမားဆုံးအကျပ်တဲလို့သတ်မှတ်ခံထားရတဲ့ရိုဟင်ဂျာဒုက္ခတဲ့အရေးမှာဌာနေပြန်ရေးအတွက်စန္ဒအလျောက်ဂုံတိတ်ခါရှိရှိနဲ့ဘေးကင်းလုံခြုံရေးဟာအဓိကဖြစ်တဲ့အကြောင်း AI အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Bancosmi က VOA နဲ့တွေ့ဆုံမေးမြန်းကမ်းမှာအခုလိုစပြီးတော့ပြောပါတယ
် MC International continues the call for this voluntary safe and dignified return of the Rohingya
AI ဖွယ်ကြီးအနေနဲ့အစမပြတ်တောင်းဆိုနေတာကရိုဟင်ဂျာတွေနေရာပြန်ရေးမှာဆန္ဒအလျောက်ဂုံတိတ်ခါရှိရှိဘေးကင်းလုံခြုံဖို့ရေးကြည့်ပါတယ်။ဒီခိုင်ပြည်နယ်မှာ System of Apartheid ပြင်းထန်တဲ့လူမျိုးရေးခွဲခြားမှုစနစ်ကျင့်သုံးခဲ့တယ်လို့ AI ကသတ်မှတ်ထားပါတယ်။ဒါကြောင့်ရိုဟင်ဂျာတွေဂုံတိတ်ခါရှိရှိပြန်လာရေးလက်တွေ့ဆွေးနွေးမှုတွေမလုပ်ခင်မှာဒီလူမျိုးရေးခွဲခြားမှုစနစ်ကိုအရင်ဖြေရှင်းဖို့လိုပါတယ်။ဒီခိုင်ပြည်နယ်မှာရိုဟင်ဂျာတွေတောင်းနဲ့ချီပြီးကြံနေတဲ့ကိစ္စကအရေးကြီးပါတယ်။သူတို့မှာလွတ်လပ်စွာသွားလာခွင့်ရပြီလား။ကျမ်းမာရေးပညာရေးအသက်မွေးဝမ်းကြောင်းကိစ္စရပ်တွေအပြည့်အဝလုတ်ခွင့်ရပြီလားအပြည့်ကတော့မရသေးဘူးဆိုတာပါချင်းသိရင်စကန်းလိုနေရာတွေမှာအရင်ထည့်ထားမဲ့အပိုင်းလည်းရှိပါတယ်အဲ့ဒီတော့ရင်းကြရီအတွက်အဓိပ္ပာယ်ပြသွားတဲ့ဌာနေပြန်ရေးဘယ်လိုဖြစ်လာနိုင်မှာပါလဲ
မြန်မာဆိုရကစစ်စစ်ပြီးသားရိုဟင်ဂျာဒုက္ခသည်တွေကိုသူတို့ပြန်ပြီးလက်ခံနေနေရမှာအရင်ဆုံးဒီ NBC ကတ်ထုတ်ပေးမယ်ပြီးလို့ရှိရင်နောက်စစ်စစ်မှုတွေလှုပ်ပြီးလို့ရှိရင်တော့အမျိုးသားမှတ်ပုံတင် National ID card ထုတ်ပေးမယ်လို့ပြောပါတယ်။ဆိုတော့ဒီမြန်မာအစိုးရဘက်ကနေပြီးတော့ဒီရိုဟင်ဂျာတွေကိုပြန်ပြီးလက်ခံတဲ့နေရာမှာသူတို့တစ်ဆင့်ပြီးတစ်ဆင့်ဆောင်ရွက်နေတယ်လို့ပြောလိုက်တဲ့အပေါ်မှာဘယ်လိုမြင်ပါလဲရှင
်။ When you speak to many of the Rohingya in the camps is this question of citizenship.
တို့ကလည်းစကမ်းတွေမှာရိုဟင်ဂျာတွေနဲ့စကားပြောကြည့်မယ်ဆိုရင်နောက်ဆုံးသူတို့အတွက်ပြဿနာဖြစ်နေတာကနိုင်ငံသားဖြစ်ခွင့်ကိစ္စပဲဖြစ်ပါတယ်။သူတို့အနေနဲ့အခြားကပ်ပြားဆိုတာကိုမလိုချင်ပါဘူး။ဒီနေ့သူတို့ကိုကပ်ပြားတွေထုတ်ပေးပြီးနောက်နေ့တွေမှာအရာတွေတရားမဝင်တော့ဘူးဆိုပြီးနှိမ့်အတန်ကြောင်လုတ်ခဲ့တာပါ။ပြီးတော့အပြာရောင်ကပ်၊ပန်းရောင်ကပ်၊အဖြူရောင်ကပ်ဆိုတဲ့နာမည်အမျိုးမျိုးသုံးနှုန်းပြောဆိုခဲ့တာပါ။တကယ်တမ်းရင်းညာတွေအတွက်နိုင်ငံသားဖြစ်ခွင့်လိုအပ်နေပါတယ်။အခြားလူမှုအတိုင်းအဝိုင်းတွေနည်းတူခံစားခွင့်ရရှိဖို့လည်းလိုအပ်နေပါတယ်
။နောက်ပြီးဒီ AI ကထုတ်ပြန်တဲ့အစီရင်ခံစာတွေမှာဆိုလို့ရှိရင်လေပဋိပက္ခတွေဖြစ်နေတဲ့ဒီတိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကစစ်ရာဇဝတ်မှုထိမြောက်တယ်လို့ဖော်ပြထားတာတွေ့ရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ရှင်းပြပေးလို့ရမလားရှင
် So we found cases of torture, of arbitrary detention, of portering, and other inhumane acts that were being done against
ဒီကိန်းပြည်နယ်မှာဒီကိန်းလူမျိုးတွေနဲ့ရိုဟင်ဂျာတွေအပေါ်နှင်းပန်းနှိပ်စက်မှုတွေဥပဒေမဲ့ဖမ်းဆီးချုံနောက်မှုတွေအတင်းအဓမ္မပေါ်တာဆွဲခိုင်းစေမှုတွေနဲ့အခြားလူမဆန်တဲ့လုပ်ရက်တွေဖြစ်ခဲ့ပါတယ်။နောက်ပြီးကျွန်တော်တို့တစ်နှစ်လုံးအစီရင်ခံစာတင်ပြမှုတွေထဲမှာဆိုရင်လည်းပြည်ပကတွေဖြစ်နေတဲ့ရှမ်းနဲ့ကချင်ပြည်နယ်တွေမှာလူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးရှိနေတယ်ဆိုတာဖော်ပြထားပါတယ်။ဒါတွေအားလုံးကိုကြည့်ရင်ဘယ်သူမှတာဝန်ရှိသလဲဆိုတာသုံးသပ်မယ်ဆိုရင်တာဝန်ခံမှုတာဝန်ယူမှုမရှိတဲ့မြန်မာစစ်တပ်ဆိုတာတွေ့ရမှာပါ။သူတို့ဟာပြည်တံကနေကင်းလွတ်ခွင့်ရနေပါတယ်
။အဲ့လိုအပြန်အလှန်ဒီတိုက်ခိုက်တဲ့နေရာမှာကောတိုင်းနာလည်းနဲ့ကိုင်ဒီဘက်ကလူခွေရေးထိုးဖောက်မှုတွေကမရှိနိုင်ဘူးလားရှင
် Even while there's obviously violations
on တိုင်းနာလည်းနဲ့ကိုင်ဒီဘက်ကလည်းလူအခွင့်အရေးချိုးဖောက်မှုတွေရှိပါတယ်ဒါပေမဲ့အများစုကိုကျူးလွန်တာဘယ်သူလဲဆိုရင်တော့ကျွန်တော်တို့အစီရင်ခံစာအချက်လက်တွေအရဆိုရင်မြန်မာစစ်တပ်ပဲဖြစ်ပါတယ
်ဒီတော့ဒီမြန်မာနိုင်ငံကလူခွေရေးအခြေအနေနဲ့ပတ်သက်ပြီးတော့အနီးကပ်စောင့်ကြည့်နေတဲ့ AI အဖွဲ့ကြီးနေနဲ့နောက်နှစ်2020မှာလည်းရွေးကောက်ပွဲကကျင်းပတော့မှာဆိုတော့မြန်မာနိုင်ငံကအခြေအနေတွေပိုပြီးတိုးတက်လာဖို့အတွက်ဘလို့အကြံပေးခြင်းလဲရှင
် Yeah I think the international community needs to continue to put a spotlight on human rights issues in Myanmar even though the elections are
ဒီနိုင်ငံကလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဆက်ပြီးအလေးပေးဆောင်ရွက်ဖို့လိုပါတယ်ရွေးကောက်ပွဲလာတော့မယ်ဆိုပေမဲ့အမေရိကန်နဲ့အခြားနိုင်ငံတကာအစိုးရတွေအနေနဲ့ဆက်ပြီးဖိအားပေးဖို့လိုနေတာပါအထူးသဖြင့်ရွေးကောက်ပွဲကျင်းပတော့မယ့်ကာလတဝိုင်းမှာတိုင်းသားလူနည်းစုတွေအပေါ်အကြမ်းဖက်ဖိနှိပ်နိုင်တဲ့အခြေအနေတွေလုတ်ကြံတရင်ဖြန့်ချီမှုတွေနိုင်ငံတကာအတိုင်းအဝိုင်းကအလေးပေးကူညီတွေတဲ့လူမှုအတိုင်းအဝိုင်းအပါအဝင်လူအခွင့်အရေးလှုပ်ရှားတက်ကြွသူတွေနဲ့အဖွဲ့အစည်းတွေကိုစန့်ကျင်တိုက်ခိုက်တာမျိုးလှုပ်လာတဲ့အချိန်မှာနိုင်ငံတကာရဲ့အာရုံစိုက်မှုပိုပြီးအရေးတကြီးလိုအပ်လာပါလိမ့်မယ်